ဗကန်ခစ်နဲ့ခစ်တဲ့မြမဘီဒူကလက်ရာတွေကိုနှွမ်းမိုးထားတယ်။ပြူခစ်ကဘီဒူကရဲ့လက်ရာတွေကိုထိမ့်သိမ့်ဖို့အတွက်ကုလသမဂ္ဂပညာရေးသိပ္ပံနဲ့ယဉ်ကျေးမှုအဖွဲ့ကြီးကစီရင်သွင်းလိုက်ပါပြီ။ဘာကြောင့်ဒီဘီဒူကလက်ရာတွေကိုထိမ့်သိမ့်ဖို့လိုလာပါလဲ။မနင်္ဂလာနေ့ပိုင်းမှာလွန်ခဲ့တဲ့နှစ်ပေါင်း2000ကျော်ကတောင်ဘက်တရေခစ်တရားဘိတ်တနိုးနဲ့အလဲပိုင်းမိုင်းမောကနေမြောက်ဖက်ဟန်လင်းတကောင်းအထိပြူမင်းဆက်တွေအုပ်ချုပ်ခဲ့တာလို့ရှင်းအောင်သူတေသနာပေါမောက်ကဥတာထွန်းအောင်ကပြောပါတယ
်။ကျန်ရင်တော့ကျွန်တော်တို့ဒီခရီးနှစ်အစောပိုင်းဟိုသတ်မှတ်လို့ရတာပေါ့ဗျာ။ဒီကဲပုံမဲ့ဆိုရင်လည်း PC 200လို့300လို့ဒီလိုသတ်မှတ်ကြတာပေါ့။အဓိကအဆင်ကတော့သူတို့ပြူလို့သတ်မှတ်ဖို့ရဖြစ်တဲ့အကြောင်းချက်ကဘာလဲဆိုရင်စာပေပေါ့ခင်ဗျာ။သူတို့ဒီမှာဒီစာကျူစာပေါ့လေအဲဒီစာကိုအကြောင်းပြုရတာဒီဒေတာတွေဖြစ်တယ်ပုံမျိုးဖြစ်တယ်စီစာပေဖြစ်တယ်ဆိုတော့သတ်မှတ်ပါတယ်ဆိုတော့ဒီဖြစ်ပြမှာကျွန်တော်တို့ဒီသီလဝါဒပုဒ္ဒဘာသာရဲ့တကယ်အနှစ်သာရဘာသာရဲ့အယူဆပေါ့လေဒီယေဒမဟေပိပပဝါယေဗန်ပေထုံအဟသတ်ထားကြတော့အဟဒီပင်စာယောနီယောတော့အေယောမှာဒီမဟာသမနောဆိုတဲ့ဒီပုဒ္ဒရဲ့ဒီဟိုဟာကို essence ကိုအဲဒီမှာရေးထားတဲ့ survive ဖြစ်ပါလေဒါအဲဒါဒီဒီဖြစ်ပြဒီသီလဝါဒပုဒ္ဒဘာသာသတင်းထုံးလာရနေရတို့တော့တင်လာလို့ရပါမယ်အရှိတောင်အစားအနေနဲ့ကြိုးမယ်ဆိုရင်တော်တော်လေးကိုရေးပါတဲ့နေရာစနေရာကိုစိုးရပါမယ
်အရှိတောင်အာရှကအရေးပါတဲ့ဒီနေရာကိုအခုကမ္ဘာယဉ်ကျေးမှုအမွေအနှစ်ဖြစ်နေထိန်းသိမ်းရမယ့်အစီအမံထည့်သွင်းလိုက်ပါပြီစတူယန်ဒေါမန်စတူဂန်နဲ့ဆက်ဝိုင်းတွေပါဝင်တဲ့ပြုခစ်ပြုပညာရှင်တွေရဲ့မြို့ပြစီမံကိန်းမှာအိန္ဒိယလက်ရာတွေနဲ့ရောထွေးနေတဲ့ဒေသခံတွေရဲ့လက်ရာတွေကိုတွေ့ရတာပါဆဝိုင်းပုံတီထားတဲ့မြို့ကိုစတူယန်ပုံဒေါမန်စတူဂန်ပုံမြို့ရိုးတွေရမ်းပြီးအိန္ဒိယပုံစံဂေတကား12ခုနဲ့တီချောက်တက်ကြတဲ့ပြူလက်ရာတွေကိုမြမမင်းတွေရဲ့နန်းတော်တွေကနေ19ရာစုမန္တလေးမြို့တီတဲ့အထိမြင်နေရတာပါ။အီယဝရီနဲ့ချင်းတွင်းမြစ်ကြောင်းတစ်လျှောက်တရုတ်နဲ့အိန္ဒိယနိုင်ငံတွေကနေလမ်းပေါက်တဲ့ဒေသတွေမှာဒီပြူရှေးမြို့ဟောင်းတွေကိုတီထားတာဖြစ်ပါတယ်။အခုထိတူးဖော်ရရှိတဲ့မြို့ရိုးရာ12ခုရှိနေပြီး5ခုကကြီးမားတဲ့အုပ်မြို့ရိုးတွေပါ။ဒီထဲကတရေခစ်တရားပိတ်တနိုးနဲ့ဟန်လင်းမျိုးတွေကိုထိမ့်သိမ့်ရမယ်ကဘာအမွေနှစ်ဖြစ်ကုလသမဂ္ဂကသတ်မှတ်ခဲ့တာပါ
ဒီတရေခစ်ပြာမှာကျွန်တော်တူဖို့ရဲ့ဟာတွေရောနော်မြေရင်းရှိအထောက်ထားတွေရောနှစ်ပိုင်းရှိနေဆိုရင်တစ်ပိုင်းကတော့သာသနီကတောင်းနေကြရမှာပါဒီသေးသေးတစ်ခုလေးပေါ့လေဟိုဘိုးကြီးတို့ဟိုဘိုးကြီးတို့သာသနီပြားရှိပါတယ်နောက်တစ်ပိုင်းကတော့ဒီမျိုးရိုးတွေအုပ်ချုပ်မှုဒီလူတွေနဲ့လော့ကီဖိုင်ရတောင်းကြရတယ်ကတော့တူဖို့တူရှိထားတဲ့ဟာတွေပါအဲ့ဒီနှစ်ပိုင်းပြန်ပြီးကြရပါမယ်တရေခစ်ပြာမှာအဘူကခုနကပြောတဲ့အဲဒီပုဒ်ပါပိုက်တီရှူပါပိုက်တီပါပိုက်ကတည်းကသူပေါ်ရရှိရတာ။အဲ့တော့တတိခတရားနဲ့မတူတာကတော့ကျွန်တော်တို့ဘိတ်တနိုးပေါ့။နော်ဘိတ်တနိုးမှာတော့ခုနောက်ပိုင်းဘုရားဆင့်ထူတော်ဟူယူဆတော်ဆင့်ထူဆိုလည်းတွေ့ပါလေ။ဘိတ်တနိုးကတော့တတိခတရားအသိမနှံ့မကန်မှာရှိတယ်။အဲ့တော့ဘိတ်တနိုးမှာထူခြားတာကတော့ပါလေဆိုလို့ရှိရင်ကျွန်တော်တို့ barrier home လို့ခေါ်မှာပေါ့။လူရင်းထုံးတဲ့တူတဲ့အဖောက်အုံကျွန်တော်အိမ်မှာတွေ့ရတယ်။နောက်အခန်းရှိခန်းပါတဲ့အဆောင်တစ်ခုရှိတယ်။အဲဒီဖောင်းတချို့ဟာဒီအိန္ဒိယနိုင်ငံရှေ့အောက်ပိုင်းကဒီနာဂန်ဒမဂန်နဆိုတဲ့ဟာနဲ့အဆောင်ကြီးပြီးနေပါလေပုံစံဒီပုံပန်းလေး။ဒါကြောင့်ဘိတ်တနိုးကအဆောင်များပြီးအိန္ဒိယတောင်ပိုင်းကအဆောင်များနဲ့ဆက်စပ်မှုရှိတယ်လို့တော့အဲ့လိုဆိုထားပါပဲ။နောက်ဟန်လင်းဟန်လင်းကြတော့ဟန်လင်းကမှရှိတယ်ခုနပြောတဲ့ Berry House ပေါ့လေ။ဒီကရှင်ရဲ့ Home ပေါ့။အဲဒီပင်ကြိုင်တချို့တဲ့အဆောင်တချို့ဟာအဲ့တော့ဒီဘိတ်တနိုးကအဆောက်အုံနဲ့တော်တော်လေးတူပါတယ်။အဲ့ဒီတည်းမှာဟန်လင်းကပိုသိဝင်သားကိုကောက်တာတစ်ခုကဘာလဲဆိုလို့ရှိရင်ဟန်လင်းကပြူတစ်ခုလေးကိုပိုသားပြီးတဲ့ဖိုင်မဟုတ်ပါဘူး။အခုစီရတော့ကတော့ဟန်လင်းဟာပြူမတိုင်ခင်ကတည်းကပြောမယ်ဆိုရင်တောက်ကင်ဖောင်းပိုင်းကပြူလေးသုံးနေတဲ့တောက်လက်နဲ့ပစ္စည်းကြိယာတွေဒါတွေအားလုံးကဟန်လင်းမှာနေထက်တိုင်းကျွန်တော်တို့တူဖို့တူရှိနိုင်ပါတယ်။အဲ့တော့ဟန်လင်းကပြောမြင်ကတော့ဒီဖိုင်သမှုတဲ့မှာ continuity ရှိတာပေါ့။ယဉ်ကျေးမှုစတိုက်စတဲ့တစ်ခုမှတောက်ခဲ့ပြီးရင်ကြီးခဲ့ဒီကိစ္စတန်ခေးတန်ခေးကပြန်ကြည့်ခဲ့ပေါ့လေနောက်ဆုံးပကံအထိဆိုတော့အဲပကံကနေစတိုင်းပြီးတော့ခုနောက်ပိုင်းလူတွေနေတဲ့အထိဆိုတော့အဲတော့ဟလင်းဒီခေးဆက်ဆက်လူတွေစတိုင်းနေထိုင်ခဲ့တဲ့ဟိုရှေ့ဟောင်းဆိုင်တစ်ခုဖြစ်တယ်လို့တော့ပြောလို့ရပါတယ်ဟိုသိဝင်လာကိုကောင်းနေထင်ပါတယ
် UNESCO ကဂျင်ညာချက်ထမှာထူးခြားတာတခုတွေ့ရပါတယ်ဆက်ဆက်မှုလုပ်ငန်းထွန်းကားစာဒီအချိန်ကအမှတ်သားတွေတွေ့ရတယ်လို့ပြောပါတယ်ဘာတွေကိုတွေ့လို့ပြောတာပါလဲဆက
်ဖြစ်နိုင်စရာအကြောင်းရှိတာပါဆိုတက္ကူတွေပေါ့ဗျာဒီပန်တွေပန်မင်နာတွေသဘဲလုပ်တဲ့တည်းဖြိုတဲ့ဒီပန်ရေကျိုတဲ့ဖြိုဟောင်းတွေရှိအောင်ရှိပါလိမ့်မယ်ထင်ပါတယ်ဒါတွေကိုရည်ရွယ်တာဖြစ်တော့ဖြစ်မှာပ
ါ UNESCO ကနေပြီးတော့ဒီကမ္ဘာရှေးဟောင်းထိမ့်သိမ့်တဲ့နေရာဖြစ်နေသတ်မှတ်လိုက်တဲ့အခါမှာဒီဒေတာအတွက်ကိုဘာတွေများထူးထူးခြားခြားဖြစ်လာမလဲဆရာဘာတွေများလှုပ်တင်ပါလဲ
ဟုတ်ကဲ့မြန်မာနိုင်ငံအနေနဲ့ဒီ UNESCO ရဲ့ထိမ့်သိမ့်မှုအောက်ကိုအမွေနှစ်ထပ်ကိုဒီ2 site ဝင်ပါတဲ့တောင် မြန်မာနိုင်ငံရဲ့ခီးသွွားလို့မြန်မာဒီပါနိုင်ငံသားတွေခီးသွွားမှုကစိတ်ဝင်စားမှုပုံများလာနိုင်တယ်။အဲဒီခီးသွွားတဲ့အဲမှာမှတနည်းအားဖြင့်ဒီပညာရှင်တွေအတွက်ပို့ပြီးတော့အာရုံကျစရာနေရာသူဖြစ်လာနိုင်ပါတယ်။ပညာရှင်တွေကပို့ပြီးတော့အာရုံကျလာနိုင်ပါတယ်။နောက်ပြုကဒီဖြစ်ထိန်းသိမ်းမှုနဲ့ပတ်သက်ပြီးတော့ဒီနေ့ဆိုရဲ့စံတွေအတိုင်းပြုပြင်ထိန်းသိမ်းရမှာဖြစ်တဲ့အကြောင်းဒီအဆောက်အုံများရေရှည်တည်တဲ့ခံကျင်းမှုပဲအမှတ်ငယ်တွေကိုရှိလာနိုင်ပါတယ်။နောက်တစ်ခုကဒီပင်ထိန်းသိမ်းမှုအတွက်လိုအပ်သောထောက်ပံ့ရေးငွေများလည်းမြန်မာနိုင်ငံကအများကြီးရရှိနိုင်နေပါတယ်။ငွေကြေးအဖြစ်တော့လည်းကောင်းမိပညာပိုင်းဆိုင်ရာတော့လည်းကောင်းထောက်ပံ့နေအများကြီးရရှိလာနိုင်ပါတယ်။နောက်တစ်ခုကမြန်မာနိုင်ငံမှာရှိတဲ့ဒီဘာသာရေးဆိုင်ရာလုပ်နေတဲ့လူတွေအတွက်လည်းထောက်ပံ့ကောင်းနေအများကြီးပေါ်လာလို့လည်းယူဆပါတယ်။ဒီကနေ့ကအဓိကကတော့ကျွန်တော်တို့ဒီညီငယ်မှုနဲ့ပတ်သက်လို့ဖြစ်ဖြစ်ကျန်းမာရေးနဲ့ပတ်သက်လို့ဖြစ်ဖြစ်လူတွေမှာအဓိကလိုအပ်ကြတဲ့ awareness ပါအသိရှိဖို့တူပါတယ်ဒီဟာကိုတန်ဖိုးထားတဲ့ဖို့အသိရှိဖို့တူတယ်အဲ့တော့ဒီဟာတွေကိုလူတွေအသိရှိလာဖို့အတွက်ပညာပေးဖို့မှုတွေအများကြီးတည်ပြန်လို့လိုပါလိမ့်မယ်အဲ့တော့ဒီပညာပေးမှုတွေဟာလူတွေဆိုတဲ့နေရာမှာပြည်သူတွေရောအုပ်ချုပ်သူတွေရောကျွန်တော်တို့အားလုံးကအဲ့ဒီသတ်မှတ်ထားတဲ့စံညီစံညွှန်းတွေကိုလိုက်နာဖို့လိုပါလိမ့်မယ်ကျွန်တော်ဘာသာရေးကိုကြီးညိုလို့တရားလို့ထုံချူသုံးမယ်ရွှေချမယ်စသဖြင့်ဒါတွေကကျွန်တော်တို့သတ်မှတ်တဲ့စဉ်ရင်စဉ်ရနဲ့ညီမညီတော့မှာပါဒါတွေကိုကျွန်တော်အတိအကျလိုက်နာဖို့လိုမှာပါရှောင်းပြပြကိုရှောင်းပြပြကဲတို့ပဲကျွန်တော်ရေရှည်တီဘန့်ခိုင်မြောင်ပါထားဘာလို့ပြေးမလဲဘလို့ကောက်ွဲမလဲပြည့်စီအောင်ဒါမျိုးလည်းလုပ်ဖို့လိုမှာပါဟိုသူ theory ရဆိုလို့ရှိရင်အခုကျွန်တော်တို့ပကံတို့ဘာလို့မှာလို့ဒီ action side side အဲရှီဟောင်းဒီ landscaping ကို action landscaping ကိုရအောင်ကိုရမူလပုံနဲ့တိုင်းသိသိထားတဲ့အနေအထားမျိုးဖြစ်ပါတယ်ကျို့ဝယ်တာတွေပါလေကျွန်တော်လုပ်ွင့်မရှိပါဘူး။နောက်ကက်ပြားလည်းနေပါလေဖောက်လို့မရဘူး။အဲဒီနားမှာဟိုပြောမယ်ဆိုလို့ရှိရင်ခင်းပြီးအဆောက်အုံလည်းကျွန်တော်ဖောက်ွင့်မရှိပါဘူး။စတဲ့ဒီလိုတတ်မှတ်တဲ့အများကြီးပေါ်လာပါလိမ့်မယ်ထင်ပါလေ။တင်းတင်းတင်းတဲ့နေရာမှာကျွန်တော်တို့ကဒီနှစ်တရာကျော်သွားတဲ့ဟာတွေကလေရှေဟောင်းအမွေနှစ်ထဲစင်းနေတာပါပါလေ။အဲ့တော့မန္တလေးလောက်ကိုမပြောပါနဲ့အောင်။တောင်ကလောက်ကိုမပြောပါနဲ့အောင်။ကျွန်တော်တို့ဒီကိုလိုနီဖြစ်ကရှိတဲ့အဆောက်အုံများဟာလည်းပဲတကယ်တော့ဒါကိုလိုနီရဲ့ architecture ဆိုလည်းပဲဒါကသမိုင်းဝင်နေပါပြီ။ဒါတွေကိုလည်းကျွန်တော်တင်းတင်းသိပါလေ။
ဖြူမြို့သုံးမြို့အပါအဝင်ထိမ့်သိမ့်တဲ့နဲ့ရှေးဟောင်းမြို့နဲ့နေရာရှိခုကို1994ခုနှစ်ကကမ္ဘာအမွေနှစ်ဆင်းတဲ့ထဲ့ဖို့အတွက်မြန်မာနိုင်ငံကတင်သွင်းခဲ့ပါတယ်။ဒီထဲမှာရှေးပြည်သူကလက်ရာတွေထင်းထင်းရှားရှားရှိနေတဲ့မြောက်ဦးမန္တလေးအင်းဝနဲ့ဟန်တာဝရီမြို့ဟောင်းတွေပါဝင်တယ်လို့ဗရလင်ကူနဲ့အင်းလေးကံမှာပါဝင်တယ်ဆိုတာကိုတင်ပြရင်းဒီသတင်းဖတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲညှနာလိုက်ပါရစေ။နောက်တစ်ပတ်မှာပြန်ပြီးဆုံကြအောင်လို့